ဥရောပမှာထားရှိမဲ့အမေရိကန်ပြောင်စုရဲ့ဒုံးကျည်လက်နက်ကာကွယ်ရေးအစီအမံဟာရုရှားနိုင်ငံကိုချိန်ချောက်မှုဖြစ်စေမှာမဟုတ်ပါဘူးလို့သမ္မတဘုရှ်ကပြောလိုက်ပါတယ်။ရုရှားသမ္မတကတော့ဒါဟာနောက်တစ်ကြိမ်လက်နက်အပြိုင်ဆိုင်တက်ဆင်မှုရဲ့အစပြုချက်ဖြစ်တယ်လို့ပြောဆိုပါတယ်။ဒီဒုံးကျည်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့သမ္မတဘုရှ်ဟာချက်သမ္မတနိုင်ငံမှာချက်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ချက်နိုင်ငံပရက်မြူကနေပြီးတော့ VOA အင်ဗျူသတင်းတောက်စကော့စတင်းကသတင်းပေးပို့ခဲ့ပါတယ်။ဥရောပမှာထားရှိမဲ့အမေရိကန်ရဲ့ဒုံးကျည်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့ရုရှားအနေနဲ့ဘာမှစိုးရင်ထိတ်လန့်စရာမရှိပါဘူးလို့သမ္မတဘုရှ်ကအခုလိုပြောပါတယ
်။ Russia is not our enemy. The enemy of a free society such as ours or would be a rat.
ရုရှားနိုင်ငံဟာအမေရိကန်ရဲ့ရန်သူမဟုတ်ပါဘူး။အမေရိကန်လိုမျိုးလွတ်လပ်တဲ့လူ့အဖွဲ့အစည်းတွေရဲ့ရန်သူဆိုတာကလွတ်လပ်တဲ့လူ့အဖွဲ့အစည်းတွေကိုအကြက်ကင်ချင်းချောက်တဲ့တည်ယူတာအစွန်းရောက်တွေနောက်ရုံးမှကောက်ကျစ်တဲ့အစိုးရတွေပါ။ဒီဒုံးကျည်ကာကွယ်ရေးအစီအမံတွေကတကယ့်ကိုကာကွယ်ရေးအစီအမံဖြစ်ပါတယ်။ရုရှားကိုရည်ရွယ်တာမဟုတ်ပါဘူး။တကယ့်ချင်းချောက်မှုအစ်စ်တွေကိုရည်ရွယ်ပြစ်မှတ်ထားတာပါလို့သမ္မတဘုရှ်ကပြောသွားတာပါ။သမ္မတဘုရှ်ဟာချက်နိုင်ငံပရက်မြူမှာချက်သမ္မတဗက်ကလစ်ကလော့စ်နောက်ဝန်ကြီးချုပ်မီရစ်ဒိုဘိုလန်နစ်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်တို့ရဲ့ဥရောပဆိုင်ရာဒုံးကျည်ကာကွယ်ရေးအစီအမံမှာချက်သမ္မတနိုင်ငံကအခရာကျပါတယ်။ပင်ဒဂွန်စစ်ထနာချုပ်အနေနဲ့ break new ရဲ့အပြင်ဘက်မှာ radar scan တစ်ခုထားဖို့ဆန္ဒရှိနေပါတယ်။ပြစ်လွတ်လိုက်တဲ့ဒုံးကျည်တွေကိုဒီ scan ကနေပြီးတော့စုံစမ်းထောက်လန်းပြီးပိုလန်မှာရှိတဲ့ American ဒုံးကျည် scan ကနေပြီးတော့တံပြန်ပြစ်လွတ်ချေမှုန်းဖို့အစီအစဉ်လုပ်ထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ American တွေအနေနဲ့ဒီကနေ့ကမ္ဘာမှာဖြစ်နေတဲ့မဟာဗျူဟာအရချိန်ခွင်ရှာညီးနေတာကိုကမောက်ကမဖြစ်အောင်လုပ်နေတယ်လို့ပြောပါတယ်။ American ဘက်ကဒီအစီအစဉ်ကိုဆက်ပြီးလုပ်လို့အခြားလက်တော့ပြန်မှုတွေဖြစ်လာရင်တော့သူတောင်းဝန်ယူမှာမဟုတ်ဘူးလို့လည်းမစ္စတာပူတင်ကပြောပါတယ်။ဒါအပြင်အဝေးထိန်းဒုံးကျည်တွေနဲ့ပြစ်လွှတ်နိုင်မဲ့ဥရောပကပြစ်မှတ်တစ်တွေအတွက်အစီအစဉ်အစ်စ်တစ်ခုကိုလည်းရုရှားအနေနဲ့တံပြန်ဆောင်ရွက်ရလိမ့်မယ်လို့မစ္စတာပူတင်ကသတင်းတောက်တွေကိုပြောပါတယ်။ချက်နိုင်ငံဝန်ကြီးချုပ်ဒိုဘိုလန်နစ်ကတော့အမေရိကန်ရဲ့ဒီဒုံးကျည်ကာကွယ်ရေးစနစ်ဟာချက်နိုင်ငံလုံခြုံရေးနဲ့အခြားဥရောပမဟာမိတ်တွေရဲ့လုံခြုံရေးအတွက်ပါဆောင်ရွက်ဖို့လိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်။လူလူစစ်တမ်းကောက်ခံမှုတွေမှာတော့ချက်ပြည်သူ60ရာခိုင်နှုန်းကတော့ရုရှားနဲ့တင်းမာမှုဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ဒီအစီအစဉ်ကိုကန့်ကွက်နေကြပါတယ်။ဒါပေမဲ့လည်းသမ္မတဘုရှ်ပြောတာကချက်ပြည်သူတွေအနေနဲ့အမေရိကန်နဲ့ရုရှားတစ်ဖက်ဖက်ကိုမဟာမိတ်လုပ်ဖို့ရွေးချယ်စရာအခြေအနေမဟုတ်ပါဘူးလို့ဆိုပါတယ်
။ The Cold War is over. It ended. The people of the Czech Republic don't have to choose between
the ဒီကပြီးသွားပါပြီ။အဆုံးတက်ခဲ့ပါပြီ။ချက်ပြည်သူတွေအနေနဲ့အမေရိကန်နဲ့မိတ်ဆွေလုပ်မလား၊ရုရှားနဲ့မိတ်ဆွေလုပ်မလားဆိုတာကိုရွေးချယ်စရာအခြေအနေမဟုတ်ပါဘူး။နှစ်နိုင်ငံစလုံးနဲ့မိတ်ဆွေလုပ်နိုင်ပါတယ်။တစ်ဖက်ကရှုံးနေပြီးတော့တစ်ဖက်ကလုံးဝအနိုင်ရလိုက်တဲ့ကမ္ဘာအခြေအနေမျိုးကိုကျွန်တော်မယုံကြည်ပါဘူးလို့သမ္မတဘုရှ်ကပြောတာပါ။အမေရိကန်ရာရှိတွေကတော့ဒီဒုံးကျည်ကာကွယ်ရေးစနစ်ဟာအီရန်နိုင်ငံရဲ့ဒုံးကျည်အန္တရာယ်ကိုကာကွယ်ဖို့ရာအဓိကဖြစ်တယ်လို့ပြောပါတယ်။အီရန်ထိတ်တန့်လုံခြုံရေးရာရှိကတော့ဒါဟာဒီနှစ်တစ်နှစ်လုံးရဲ့ရေစရာအကောင်းဆုံးပြက်လုံးဖြစ်တယ်လို့ဆောင်းပြောင်းပါတယ်။အီရန်နိုင်ငံမှာဥရောပအထိကိုပြက်လွတ်နိုင်တဲ့ဒုံးကျည်မျိုးမရှိဘူးလို့အီရန်မျိုးသားလုံခြုံရေးကောင်စီအကြီးအကဲအလီလာရီဂျန်နီကအီရန်အစိုးရပိုင်သတင်းဌာနကိုပြောပါတယ်။ရုရှားသမ္မတပူတင်ကလည်းအီရန်တမမဟုတ်မြောက်ကိုရီးယားရဲ့ဒုံးကျည်အန္တရာယ်ချင်းချောက်မှုရှိတယ်ဆိုတာကိုသူ့အနေနဲ့မယုံကြည်ဘူးလို့ဆိုပါတယ်။အမေရိကန်ရဲ့အစီအစဉ်ဟာတကယ်ကတော့ဒီရုရှားနဲ့ဥရောပဆက်ဆံရေးကိုထိခိုက်အောင်လုပ်တာပဲလို့သူကပြောပါတယ်။သမ္မတဘုရှ်ကတော့လာမယ့်ကြာသပတေးနေ့ဂျာမနီနိုင်ငံရဲ့စက်မှုထိပ်သီးရှစ်နိုင်ငံဆွေးနွေးပွဲအပြင်ပန်းဒါမှမဟုတ်နောက်လာကြရင်မင်းကဒီသမ္မတဘုရှ်ရဲ့မိသားစုနေအိမ်မှာရုရှားသမ္မတပူတင်နဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့မျှော်လင့်ထားတယ်လို့ပြောဆိုသွားပါတယ်